ဂျွန်လ19ရက်ဒီကနေ့ဟာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ဖြစ်ပါတယ်။သူ့ရဲ့မွေးနေ့ပွဲတွေကိုဥရောပနဲ့အာရှနိုင်ငံတချို့တို့မှကျင်းပခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကျော်လွှားနိုင်ပါစေကြောင်းကိုလည်းဆုတောင်းပေးခဲ့ကြတာပါ။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။ NLD ပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့အကြိုပွဲတွေကိုနိုင်ငံတကာရောက်မြန်မာတွေကစူပေါင်းကျင်းပကြရမှာပြည်ထောင်နိုင်ငံမှာတော့ We Stand With Dong San Suu Kyi အဖွဲ့ကဥဆောင်ပြီး UK ရောက်မြန်မာတွေကဇွန်လ16ရက်ပြီးခဲ့တဲ့စနေနေ့ကလန်ဒန်မြို့ Hendon Town Hall မှာကျင်းပခဲ့ကြပါတယ်လန်ဒန်မြို့ကဒေါအောင်ဆန်းစုကြည်မွေးနေ့ပွဲအခမ်းအနားကိုဒေါ့ဆုရဲ့သားငယ် Kim Harris ကကိုထိန်လင်းကိုတိုင်တက်ရောက်ပါတယ်။သူကဒေါ့ဆုကိုစားမွေးနေ့ကိတ်ကိုခွဲပေးပြီးကျေးဇူးတင်စကားပြောခဲ့ကြောင်းဗီလန့်အတန်အဖွဲ့တာဝန်ခံကိုမင်းဟင်းက VOA ကိုပြောပါတယ
်။မင်းစုရဲ့မွေးနေ့ကိုကျွန်တော်တို့လုပ်ပြီးဖြစ်တာကတော့ဒီကနေ့ကသူ့ရဲ့မွေးနေ့အပြီးနောက်ပိုင်းနောက်လျှောက်မှာမင်းစုက International Duty အပြီးပြီးဆိုင်ရာ Press ဟိုဘောတရားပေးမှုတွေရှိလာတယ်။အခက်အခဲတွေအများကြီးရှိလာတယ်။နောက်ငြင်းငြင်းရေးအလုပ်တွေအများကြီးရှိလာတယ်။နောက်ကျန်တဲ့နိုင်ငံရေးအခြေအလက်တွေကြောင့်စီးပွားရေးတွေနည်းနည်းယိုယွင်းလာတယ်။အဲ့လိုအခြေအနေကြောင့်ကျွန်တော်တို့မွေးနေ့ဝယ်တစ်ခုလုပ်ပေးကြတာပေါ့နော်။အဓိကကတော့မေဆုရဲ့ဒီမျိုးခက်ခဲနေတဲ့ဒီအချိန်အတိုင်းတာအတွင်းမှာကျွန်တော်တို့သူ့ကိုနည်းနည်းပျော်ရွှင်စေခြင်းနဲ့သူ့ကိုအောင်မြင်စေခြင်းနဲ့သူလုပ်နေတဲ့ဥစ္စာတွေကကျွန်တော်တို့တသားတည်းရှိတယ်ကျွန်တော်တို့နားလေတယ်။ကျွန်တော်တို့သူ့ရဲ့အနောက်မှာအမြဲတမ်းရှိတယ်ဆိုတဲ့ဥစ္စာကိုလည်းပြခြင်းနဲ့ပေါ့။အဲ့ဒီအတွက်ဒီပွဲလေးကို organize လုပ်ခဲ့တာပေါ့။
ဒေါံဆန်းစုကြည်မွေးနေ့ပွဲဟာဇွန်လ19ရက်နေ့ဖြစ်ပေမဲ့နိုင်ငံခြားရောက်မြန်မာတွေရဲ့အလို့အားရနဲ့တိုက်ဆိုင်ပြီးကျင်းပကြတာဖြစ်တယ်လို့ဆိုပါတယ်။အလားတူဒေါ့ဆုမွေးနေ့အကြိုပွဲကိုဇွန်လ18ရက်တနင်္ဂနွေနေ့တုန်းကနော်ဝေးနိုင်ငံဖရိုလန်မြို့မှာမြန်မာမိသားစုတွေစုပေါင်းကျင်းပခဲ့ကြပါဗါတယ်။အဲ့ဒီပွဲမှာနော်ဝေးနိုင်ငံကိုခေတ္တရောက်ရှိနေကြတဲ့အဆိုတော်စောဖိုးကွာကချစ်ကြပါညီညာရေးဆိုတဲ့ဂီတပွဲလေးကျင်းပခဲ့ပြီးဒေါံဆန်းစုကြည်မွေးနေ့ကိုဂုဏ်ပြုခဲ့တယ်လို့မြန်မာလူမှုဘဝတိုးမြင့်ရေးအဖွဲ့တာဝန်ခံဘိုးကြီးဟောင်းနေမျိုးစဉ်ကဒေါအောင်ဆန်းစုကြည်မွေးနေ့ပွဲအထိမ့်မှန်စကားပြောကြားသွားပါတယ်
။အချင်းချင်းပြောရရင်ဒေါအောင်ဆန်းစုကြည်ရဲ့ကဘာတိသောခေါင်းဆောင်သူအနေဖြင့်ဆောင်ရွက်မှုတွေဟာအတိုင်းအတာကိုထူးထူးအောင်မြင်လာပါတယ်။ကဘာကလက်ညှိုးထိုးစရာဖြစ်တဲ့ရဟိုင်းရေးအပါဝင်လက်နက်ကန်ဝိစေကိစ္စတွေဖြည့်ဆင်းဖို့ကြံရှိနေတဲ့မှာကဘာပြည်တွင်းဤဆောင်ရွက်ကဏ္ဍတွေဟာအရှိန်အဟုန်နဲ့သွားလာနေပါတယ်။ခုဆိုရင်လမ်းမဆက်တဲ့ရေးတွေရင်းနှီးမြှုပ်နှံမှုတွေကျွန်တော်တို့တိုင်းပြည်ထဲမှာကြကြပြတ်ပြတ်စိတ်ဝင်စားမှုတည်ဆောက်မှုတွေရရှိနေပါတော့
အာရှကဂျပန်နိုင်ငံမှာတော့ဒေါ့ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲအတွက်ရည်စူးပြီးတိုကျိုမြို့တာကနာရူဘာဘာ Big Box ရှိကွက်လတ်မှာသရုတ်တီသာအလှူတန်းလှုပ်ကြသလိုမွေးနေ့အကြိုဆူတောင်းသချင်းတွေဆိုခဲ့ကြပါတယ
်ဒီနေ့လက်တွေ့မှာအာနာရှင်စနစ်ကတောက်ဆုံးခွေပြောက်သွားတာမဟုတ်သေးဘူးဆက်ပြီးတော့ရှိနေသေးပဲဖြစ်ပါတယ်ဒါကိုကျွန်တော်တို့ယုံကြည်တဲ့ခေါင်းဆောင်နဲ့ကျွန်တော်တို့ယုံကြည်တဲ့လုပ်ဖော်ပိုင်ဖက်တွေကနေပြီးတော့အဲကျွန်တော်တို့ရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့ဝင်းလေးဘွဲကနေပြီးတော့ဒီမနက်ကမှပေါ့လေအဲခုနစစ်အုပ်စုဟိုစစ်အနာရှင်စစ်တုံးကတောင်းလဲသွားတဲ့အထိကိုခေါင်းဆောင်နဲ့တူပေါ့လေခြေချက်သွားကြမယ်လို့သိနေကြတဲ့ဝတ်ချက်ကိုတိုက်သွင်းနေတယ်ဒီလိုဆိုပါတယ
်ဂျပန်အခြေစိုက်မြမအေးလှုပ်ရှားသူဦးတန်းဆွေအဲ့ဒီဘွဲမှာပြောကြားသွားတာပါ83နှစ်မြောက်ဒေါအောင်ဆန်းစုကြည်မွေးနေ့ပွဲတွေကိုအမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာလည်းကျင်းပမယ်လို့သိရပါတယ်ခင်ဗျာ။